Nigeria ကိုဒီအပရောက်လာတဲ့တရုတ်ရေတပ်သင်္ဘောတွေကြောင့်မဟာဖြူအရရေးပါတဲ့ဂီနီပင်နယ်ခွေ့မှာတရုတ်ရဲ့စီးရေးရီမှန်းချက်ကဘာလဲလို့မင်းကုန်းထုတ်စရာတွေဖြစ်လာပါတယ်။တရုတ်စစ်သင်္ဘော၃စင်းဟာလာဂို့စိတ်ကမ်းမှာစိုက်ကပ်ထားခဲ့တာ၅ရက်ကြာနေပါပြီ။နိုင်ဂျီးရီးယားနဲ့တရုတ်တာဝန်ရှိသူတွေကတော့ဒေသတွင်းရေချောင်းသွားလာမှုလုံခြုံရေးတိုးမြှင့်ဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုကြပါလေ။အာဖရိကမှာတရုတ်စစ်အခြေစိုက်စခန်းထူထောင်ရေးဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီး VOA ကမေးမြန်းရာမှာတော့နိုင်ဂျီးရီးယားနဲ့ဝါရှင်တန်ဒီစီမှာရှိတဲ့တရုတ်တန်ယုံတို့ကမှတ်ချက်ပေးဖို့ညွှန်းဆိုခဲ့ပါတယ်။မင်းကုန်းနဲ့ပတ်သက်လို့ပြောစရာဘာမှမရှိပါလို့ဝါရှင်တန်ဒီစီတရုတ်တန်ယုံကအကြောင်းပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကတော့မင်းကုန်းကိုတိုက်ရိုက်မဖြေဘဲတခြားတိုင်းပြည်တွေနဲ့အာဖရိကကတွဲဖက်လှုပ်ဆောင်တာကိုမကန့်သတ်လို့ပါဘူးလို့ပြောပါတယ်။ဒါပေမဲ့အာဖရိကရဲ့အတ္တလန္တစ်ကမ်းခြေမှာတရုတ်ကနေရာယူလာတာကိုပထမဦးစားပေးဖြစ်တားမြစ်ဖို့ဒါမှမဟုတ်ကာကွယ်ဖို့လိုအပ်တယ်လို့အာဖရိကဆရာအမေရိကန်တပ်မှုကြီးဗိုလ်ချုပ်ကြီးစတီဖန်တောင်ဆန်ကအမေရိကန်အောက်လွတ်တော်လက်နက်ကင်တပ်များကော်မတီကြားနာပွဲမှာမနစ်ကပြောခဲ့ဘူးပါတယ်။နိုင်ဂျီးရီးယားမှာခုလိုဝင်လိုက်တာကရိုးရိုးရှင်းရှင်းမရင်ဆွေရင်ခီးတာဖြစ်ပြီးဂီနီပင်နယ်ခွေ့မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းမှုနဲ့ရေချောင်းအန္တရာယ်တွေကိုပူးတွဲကင်တွယ်ဖို့ယူရပါတယ်လို့တရုတ်ကတော့ထုတ်ပြန်ချက်ထက်မှာပြောထားပါတယ်။